မြန်မာနိုင်ငံသားတွေပါဝင်ထိုင်းနိုင်ငံရောက်နိုင်ငံခြားသားအလုပ်သမားတွေကိုဗစ်ကာယောဂါကာလနေထိုင်ခွင့်ဗီဇာသက်တမ်းတိုးရမဲ့နောက်ဆုံးရက်နီးလာတာကြောင့်ထိုင်းရနာပိုင်းနေသတိပေးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကအလုပ်သမားတွေထိုင်းနိုင်ငံမှာကာယောဂါကာလနေထိုင်အလုပ်လုပ်ခွင့်သက်တမ်းထပ်တိုးဖို့ဒီလကုံနောက်ဆုံးသတ်မှတ်ထားတာကြောင့်အချိန်မီဆောင်ရွက်ကြဖို့နဲ့ပြက်ခွက်ခဲ့မယ်ဆိုရင်အရေးယူခဲ့ရမှာဖြစ်ကြောင်းသတိပေးနေတာပါသတ်မှတ်ရက်အမီဗီဇာသက်တမ်းတိုးဖို့ပြက်ခွက်မယ်ဆိုရင်ဒဏ်ငွေအဖြစ်ထိုင်းသက်ငွေ3,000အထိပေးဆောင်ရမှာဖြစ်ကြောင်းထိုင်းနိုင်ငံပြည်ထရေးနဲ့အလုပ်ကိုင်ရှာဖွေရေးဌာနတွေကဒီတစ်ပတ်တည်းမှာပဲသတိပေးထားကြောင်းမြန်မာလူသမားရေးဆောင်ရွက်နေတဲ့ရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပြပါတယ်
ခွင့်ပြုခဲ့တာသူအစောပိုင်းဒီကိုဝင်နန္ဒီကာလမှာသူအောက်ထုတ်က31ခုလို့သူကခွင့်ပြုထားတာဟိုစိန်ပြဲမှာသုတ္တမတွေသူတွေတရားရဆန်ဆရာဝန်ဆရာဆရာနဲ့ပြန်လဲပြုလို့ဖို့ခက်ခဲတာတို့နော်စာအုပ်တွေပြန်လဲပြီးမြန်မာနိုင်ငံမှာအနေလို့ဖို့ခက်ခဲတာကြောင့်အဲ့ဒီသူကခွင့်လုပ်ခွင့်ပြုထားတယ်တိုးတော့အခုချိန်မှာတော့ဟိုဌာနဆိုင်ရာယုံကြီးရလဲပုံမှန်ပြန်လုပ်လို့နေပြီဆိုတော့သူကတက်ဆိုင်ရာလုပ်ငန်းရှင်နဲ့လုပ်ငန်းရှင်အဟောင်းပဲဖြစ်ဖြစ်လုပ်ငန်းရှင်အသစ်စီမှာရောက်တာပဲဖြစ်ဖြစ်တရားဝင်အလို့လုပ်ခွင့်လက်မှတ်ကြီးရောင်းယူတာတို့ပြည်သက်တက်တန်းပြုတာတို့ဒီ31နှစ်ပြီးဆောင်ရွက်မှလို့သူကပြောတာဖြစ်ပါအဲ့ဒီငါ့ကိုတတ်မှတ်ထားတဲ့တုံးချက်တွေအပြင်ပြီးအောင်မလုပ်နိုင်ကြဘူးဆိုရင်တော့ तू ကဟိုဝေဒန်နေပါလိမ့်ပါ तू ကတက်ခံပြီးဖို့ထိ तू ကအစ်ကြံနေနဲ့ထုတ်ပြန်ထားတာတွေ့ရပါတယ်ဟုတ်ကဲ့
ထိုင်းပြည်ထောင်စုဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတော့အချိန်မီသက်တမ်းမတိုးတဲ့အလုပ်သမားတွေကိုအရေးယူမှာဖြစ်တာကြောင့်တက်ဆိုင်ရာနိုင်ငံတွေကတန်ယုံနေအနေနဲ့မိမိနိုင်ငံသားတွေကိုအတိပေးနှိုးဆော်ဖို့ကိုလည်းတိုက်တွန်းထားပါတယ်ဗီဇာသက်တမ်းတိုးဖို့ပြက်ကွက်နေသူတွေရက်ပေါင်း90အတွင်းအကြောင်းမကြားရင်ထောင်ဒဏ်ငွေဒဏ်ပြည်နှံဒဏ်အပြင်နာမည်ပြက်အမိမဲစီရင်သွင်းပြီးထိုင်းနိုင်ငံဝင်ရောက်ခွင့်ပေါ်မှာရတ်တပ်ပံပိတ်သင်ခံရမယ်လို့လည်းသတိပေးထားပါတယ်။ထိုင်းရနာပိုင်းတွေကအခုလိုသတိပေးနေပေမဲ့လက်တွေ့လုပ်ဖို့အခက်အခဲရှိနေတယ်လို့လည်းထိုင်းနိုင်ငံအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုံသမားရေးလှုပ်ရှားသူဦးမင်းဦးကပြောပြပါတယ်
။သူတွေကအလုံလည်းမရှိဘူး။ဒါကြောင့်မှကပတ်စီကတန်းတိုးဖို့အတွက်ပတ်စံဆိုလို့ရှိရင်ခက်ခဲဖြစ်တယ်လေ။အဝါသူကရှော့ပြလိုက်တယ်ဆိုတော့ဟိုမင်းနဲ့ရှော့ပြကြပေါ့အလုပ်ချင်းအစ်စ်ပြောင်းဖို့အတွက်နောက်ကျနေတာတို့တို့အလုပ်ချင်းမပြောင်းဖြစ်တာတို့ပြောရင်ဆိုတော့ဘိုင်းသူတို့ပြောတဲ့တန်အော်ပေးတယ်လို့ခေါ်တော့အဲ့လိုအုပ်စုတွေကိုသူကဟလာကာလာကိုအကန့်အသတ်ကြီးနေတယ်တိုးလို့ရတယ်အဲပေးတိုးတယ်ပေါ့နော်ဒါပေမဲ့ဒီအော်တိုဘာ30ပြည့်နေမှထိုင်မှာပေးတိုးဆိုလုပ်ပြလိုက်တယ်ဒီခွင့်ပြုချက်လေးရှိတော့အဲ့ဒါနဲ့ပတ်သက်လို့တချို့တော့အကျိုးခံလောက်မရှိတော့ဆိုစီးသွားတယ်ဒါပေမဲ့အများစုကဒီကာလကကိုဗစ်ကာလမှာအများစုတော်လေးဒုက္ခရောက်ကြလေဒုက္ခရောက်တဲ့အခါကျတော့ဒီပုံကြားရှိကိုပတ်နိုင်တဲ့လူကတော့ကျွန်တော်တင်တယ်နည်းလိမ့်မယ်အဲဒါကျတော့အဲ့လိုဒုက္ခတွေရောက်မှာပေါ့ဗျာ
ကာယောဂါကြောင့်သွားလာလှုပ်ရှားမှုတွေကန့်သက်ခဲ့တဲ့ထိုင်းနိုင်ငံမှာအလုပ်ပိုင်နဲ့စာဝတ်နေရေးအခက်အခဲတွေကြောင့်တန်းနဲ့ချီရှိတဲ့မြန်မာလူသမားတွေတဲကနေရပြညာသူတွေလည်းတိမ်ကနန်းချီရှိခဲ့ပါတယ်ကိုဗစ်ကာယောဂါကြောင့်တည်ဆုံးသူ59ယောက်နဲ့ကူးဆက်သူ3600လောက်ရှိခဲ့တဲ့ထိုင်းနိုင်ငံမှာမကြသေးခင်လတွေကစလို့ယောဂကူးဆက်မှုတွေလျော့ပါလာတဲ့အချိန်လုပ်ငန်းတွေပြန်လည်လည်ပတ်ရမှာအလုပ်သမားလိုအပ်ချက်တွေရှိနေတာကြောင့်မြန်မာနိုင်ငံသားတွေအပါအဝင်အိန္ဒိယနိုင်ငံတွေကရွှေ့ပြောင်းလုပ်သမားတွေကိုအလုပ်လုပ်ခွင့်ပေးဖို့လည်းစီစဉ်နေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာယောဂကူးဆက်မှုတွေကြော့ပြန်တိုးလာနေတာကြောင့်အလုပ်သမားတွေခေါ်ယူဖို့အတွက်လည်းထိုင်းနိုင်ငံဘက်ကတွန်းဆုတ်နေပါတယ်ရှင်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ